အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးတည်ငြိမ်မှုရှိအောင်ကူညီတဲ့အနေနဲ့အာဖဂန်ရဲ့နိုင်ငံသားအရန်ငွေဒေါ်လာ3ဘီလီယံခွဲကိုဆွစ်ဇာလန်နိုင်ငံမှာဗန်စင်ရင်ဖွင့်ပေးမယ်လို့ဗိုလ်တုနေ့မှာအမေရိကန်ကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်ရဲ့အာဏာရလာပြီးနောက်ပိုင်းအမေရိကန်ကထိန်းချုပ်ထားတဲ့အရန်ငွေတွေကိုဗန်နာယီဘုတ်အဖွဲ့တစ်ခုဖွဲ့ပြီးစီမံခန့်ခွဲသွားမှာဖြစ်ပါတယ်။ဒီရန်ပုံငွေကအာဖဂန်ငွေကြေးမပြိုလဲသွားအောင်အကာအကွယ်ပေးဖို့နဲ့ပေးချေရမယ့်ကိစ္စတွေအတွက်အသုံးပြုဖို့ဖြစ်တယ်လို့အမေရိကန်ဘဏ်ဒါရေးဝန်ကြီးဌာနကပြောပါတယ်။လျှက်စစ်ဓာတ်အားတင်သွင်းမှုနဲ့အခြားသောအကျွေးပေးရမယ့်ကိစ္စရပ်တွေအတွက်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုဒီရန်ပုံငွေကနေထုတ်ပေးသွားဖို့ဖြစ်ပြီးဒီလိုလှုပ်ရှားအပြင်နိုင်ငံတကာကပေးလာမယ့်ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေဆက်လက်ရရှိအောင်လှုပ်သွားရည်ပဲဖြစ်ပါတယ်။အမေရိကန်ဘဏ်ဒီမှာထိန်းချုပ်ခံထားရတဲ့အာဖဂန်ရဲ့နိုင်ငံသားအရန်ငွေဒေါ်လာဘီလီယံပေါင်းများစွာကိုထုတ်ယူသုံးစွဲခွင့်ရဖို့တာလီဘန်အစိုးရကကြိုးပမ်းနေစေဖြစ်ပါတယ်။ဝေတွေကိုအာဖဂန်ဗဟိုဗန်တွေတိုက်ရိုက်ထည့်ပေးလိုက်မယ်ဆိုရင်ဒီငွေတွေဟာအာဖဂန်ပြည်သူတွေရဲ့အကျိုးစီးပွားအတွက်မတုံ့ပဲဖြစ်သွားမှာကိုစိုးရိမ်တယ်လို့အမေရိကန်ဘက်ကပြောပါတယ်ခင်ဗျာ။